ကျဲမျိုးနယ်တဲကဂဒူးမနယ်မြေရဲစခန်းကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကဒီကနေ့ဖေဖော်ဝါရီလ26ရက်မနေ့3နာရီဝန်းကျင်မှာစတင်တိုက်ခိုက်ခဲ့ကြပြီးမနေ့6နာရီဝန်းကျင်လောက်မှာအပြည့်အသက်သိမ်းပိုင်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။တိုက်ပွဲပစ်ပြီးမကြာမီမနေ့4နာရီဝန်းကျင်လောက်ကစပြီးစစ်ကောင်စီကတိုက်လေရင်တွေနဲ့ဂဒူးမကျေးရွာနယ်အနီးတစ် တင်းနိုင်နိုင်ပါလေဟုတ်အာဘယ်မှာထင်တော့မရှိပြလိုက်ဘူးအကျိုးတော်တော်ကိုများတယ်မနေ့မိုးလင်းနေရှိမနေ့၃နာရီကနေဖြစ်တာဟိုမှာမိုးလင်းနေရှိပဲမိုးလင်းနေကကြိုကြကြိုကြဖြစ်ကိုလိုက်ပြနေတာလေရင်ကအဝါလူတို့ရောက်သူတို့လာပြီးတော့ကျဲတဲ့ချိန်ကတော့အဝါလောက်ပါပြီဒီကနေ့တော့ရှိပြီအဲ့ဒီကနေတက်တက်ပြနေတယ်နာစင်းနေတယ်ကြူပြီးပြီးတည်း
ကဒုမနေမြေရဲစခန်းကိုတော်လှန်ရေးပူပေါင်းတပ်ဖွဲ့ဝင်တွေမတိုက်ခိုက်ခင်တပတ်လောက်အလိုကလေးကချင်းရွာတွင်ဒေသခံတွေတင်းရှောင်ကြဖို့တိုက်တွန်းထားခဲ့တယ်လို့ကာကွယ်ရေးအဖွဲ့ဝင်တွေကပြောပါတယ်။ဒါပေမဲ့တိုက်ပွဲဖြစ်ချိန်မှာရွာတွင်းမှာဒေသခံတချို့ရှိနေသေးပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံဘလောက်ထိခိုက်ဒဏ်ရာရခဲ့တယ်လဲဆိုတာတော့အတိအကျမသိရသေးဘူးလို့ပြောပါတယ်။စစ်ကောင်စီကကဒူးမကြီးရွာကိုအဓိကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးတော့အဲ့ဒီကြီးရွာနဲ့အနီးဝန်းကျင်ကကာကွယ်ရေးတပ်ဖွဲ့တွေရှိနေနိုင်တယ်လို့ယူဆတဲ့ရွာတွေကိုပါလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ကဒူးမနယ်မြေရဲစခန်းမှာအင်အား50ဝန်းကျင်ရှိပြီးဒီကနေ့တိုက်ပွဲမှာစစ်ကောင်စီဘက်က30ဝန်းကျင်တိုက်ဆုံးခဲ့တယ်လို့ဆိုပါတယ်။ကျန်တဲ့စစ်ကောင်စီတပ်သားတွေကလက်နက်တွေကိုတင်ဆက်ပြီးဆုတ်ခွာသွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။တော်လိုင်းပူပေါင်းတပ်ဖွဲ့တွေဘက်ကလည်း6ဦးကြဆုံးပြီး10ဦးဝန်းကျင်ထိခိုက်ခဲ့တယ်လို့ဒေသခံကပြောပါတယ
်။အဲဒီဘက်ကတော့ဟာနောက်တော့30ကျော်ကြာတယ်။ဟုတ်ကျွန်တော်တို့ဘက်ကထိခိုက်ရှိရတယ်။အထိခိုက်ရှိတော့မနည်းတော့ဘူးတော့ထိခိုက်ကဘယ်ဟာရရေပေါ်ဆေးတော့ရေကြာတာကျွန်တော်တို့ဘက်က6ရက်လောက်ပဲ
။ဖေဖော်ဝါရီလ14ရက်နဲ့15ရက်နေ့တွေကလည်းကဒူးမကြီးရွာအနီးတစ်ဝိုက်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ကဒူးမကြီးရွာအပအဝင်အနီးဝန်းကျင်ကြီးရွာတော်များများကဒေသခံတွေလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာကိုတင်းရှောင်ထွက်ပြေးနေကြရပါတယ်။ဒဇယ်နဲ့ရေဦးကြားကြီးရွာတွေနဲ့ဒဇယ်မြို့တောင်ဘက်ကကြီးရွာတွေကိုစစ်ကောင်စီကစစ်ကြောင်းနှစ်ကြောင်းနဲ့ဖေဖော်ဝါရီလ19ရက်နေ့ကတည်းကစတင်ထိုးစစ်ဆင်လာတာကြောင့်ဒေသခံ9000ဝန်းကျင်လောက်စစ်ဘေးရှောင်နေကြရပါတယ်ရှင်။